ရခိုင်ပြည်နယ်မောင်တော်အခြေအနေကိုကင်တွယ်နိုင်ဖို့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးအမြင့်ဆုံးခေါ်ယူဖို့ကိုတမတော်ကအစိုးရကိုတိုက်တွန်းလိုက်ပါတယ်။တမတော်အနေနဲ့မောင်တော်ဒေသကိုကင်တွယ်တာမှာအစိုးရရဲ့အဆုံးအဖြတ်နဲ့ကင်တွယ်နေတာဖြစ်ပြီးအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဂျနီဗာကွန်ဗင်းရှင်းကချမှတ်ထားတဲ့အချက်တွေအပြင်ပြည်တွင်းဥပဒေနဲ့အညီလိုက်နာဆောင်ရွက်လျက်ရှိတယ်လို့လည်းပြောပါတယ်။အကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပေါ်လာတာဟာလုံခြုံရေးကြိုးဖောက်မှုတွေရှိခဲ့တယ်လို့ဝေဖန်နေကြတဲ့အပေါ်မှာဒီတက်မတော်ဘက်ကညှင်းဆိုလိုက်ပါတယ်ဒီတည်င်းအပြည့်စုံကိုတော့နေပြည်တော်မှာရောက်နေတဲ့ VOA မြန်မာပိုင်းတည်င်းတော်မေခါကတည်င်းပြဖို့ထားပါတယ်ရှင
်ဒီကနေ့နေပြည်တော်မှာလက်ရှိမောင်တော်ဒေတာနဲ့ပတ်သက်ပြီးတက်မတော်ကတည်င်းစာရှင်းလင်းပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်တက်မတော်ဘက်ကနိုင်ငံအနောက်ချမ်းလုံခြုံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လွှတ်တော်အစိုးရတို့ကိုအကြိမ်ကြိမ်တတိပေးပြောဆိုခဲ့ဘူးပေမဲ့လက်ခံခြင်းမရှိခဲ့ဘူးလို့လည်းတည်င်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုလိုက်ပါတယ်လက်ရှိမောင်တော်အခြေအနေနဲ့ပတ်သက်လို့အစိုးရအနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုအမြန်ဆုံးခေါ်ယူပေးဖို့တက်မတော်ကိုစားတက်မတော်သတင်းမှန်ပြန်ကြားရေးဒုတိယဥက္ကဋ္ဌဗိုလ်ချုပ်အောင်ရဲဝင်းကတိုက်တွန်းတော့တာပါတက်မတော်အနေနဲ့လုံခြုံရေးအရာကာလွန်ကိုခေါ်ယူနိုင်ရေးတောင်းဆိုပေးမယ်နိုင်ငံအတွက်အဓိကအဆုံးဖြတ်ပေးသူဟာနိုင်ငံတော်သမ္မတသာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်ဒီပြင်တက်မတော်အနေနဲ့အစိုးရရဲ့အဆုံးဖြတ်နေတာလုတ်ကန်ဆောင်ရွက်နေတာဖြစ်တယ်လို့ဘူကျော်အောင်ရဲဝင်းကပြောပါတယ
်ကျွန်တော်တို့တက်မတော်ရဲ့အနေအထားပါကျွန်တော်တို့ဒီနိုင်ငံတော်အစိုးရရဲ့ကိုယ်ကဲမှုအောင်ပါလေနိုင်ငံတော်အစိုးရရဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်အဲတခုခုလုပ်မယ်ဆိုရင်လည်းကျွန်တော်တို့ဒီအဆုံးဖြတ်ဖို့ယူသွားပါတယ်ကျွန်တော်တို့တက်မတော်ဝန်ကြီးတို့မှာကာကွယ်ရေးဝန်ကြီးတို့တက်မတော်ကာကွယ်ရေးအစည်းအဝေးတို့ဒီတက်မတော်တို့ပြုသွားတယ်နိုင်ငံတော်အစိုးရနဲ့တွေ့တဲ့အခါမှာဒီခုရခိုင်ပြည်ဆက်တဲ့ပတ်သက်ပြီးတော့မှဖြစ်နေတဲ့အနေအထားတွေအပြည့်အဝဖြစ်တဲ့အနေအထားတွေအပြည့်အဝကျွန်တော်တို့တက်မတော်ဖြစ်တဲ့အနေအထားတွေဒီသုံးခုလုံးကိုကျွန်တော်ဆွေးနွေးပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းကျွန်တော်တို့ကာလုံကိုခေါ်ခဲ့ပါတယ်ခေါ်တဲ့အခါမှာလည်းတကယ်တကယ် decision ကတော့သမရပဲဖြစ်ပါတယ်ကျွန်တော်တို့ပုံမှန်နေနေတဲ့သဘောကကာလုံရဲ့သဘောတရားမှာအတက်မတော်က6ပဲပါတယ်အဲကျွန်တော်ဒီဘက်ကပေါ့ဒီဘက်ကရပ်တက်က9ပဲပါတယ်အဲကာလုံကခေါ်ပြီးတော့ဆုံးဖြတ်မယ်ဆိုရင်တော့အတက်မတော်လုချင်တာလုပ်မယ်ဆိုပြီးတော့မြင်နေတာကြီးအများကြီးရှိပါတယ်ဘလိုပဲဆွေးနွေးဆွေးနွေးနောက်ဆုံးအဆုံးဖြတ်ကတော့သမရာကြီးရဲ့အဆုံးဖြတ်တွေဖြစ်ပါတယ်
။မောင်နှောဒေတာမှာအကြမ်းဖက်မှုတွေတကြောပြန်ဖြစ်ပေါ်လာတာဟာလုံခြုံရေးစီကျိုးပေါက်ခံရတာကြောင့်လို့ဝေဖန်နေကြတဲ့အပေါ်တမတော်ဘက်ကတော့ညှင်းဆို့လိုက်ပါတယ
်။လုံခြုံရေးစီမပေါက်ခဲ့ပါဘူး။လုံခြုံရေးစီမပေါက်ခဲ့ပါဘူး။ဒါကတော့စခန်းမယူတောင်တန်းပေါ်မှာစခန်းတွေ့တာကတော့ဒါသူတို့တည်ဆောက်ခဲ့တဲ့စခန်းကြီးဖြစ်ပါတယ်။လုံခြုံရေးစီပေါက်မယ်ဆိုရင်တော့ကျွန်တော်တို့အခုစခန်း30တခါတည်းတိုက်ခိုက်ရတာရှိပါတယ်။သို့တော်လည်းတခုမှကြခဲ့တာလုံယုံစခန်းနေတိုင်မယ်ကျွန်တော်တို့ပြပြဘွားဘွားပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ခုခံအိုနင်းနေရပါတယ်စခန်းနေ
ဒီ OA စင်းဌာနကမေးမြန်းမှုကိုစစ်ဖက်ရေးရာလုံယုံရေးဆိုင်ရာဒုတိယအရာရှိချုပ်ဗိုလ်ချုပ်တန်းထွတ်သိန်းကအခုလိုဖြေခဲ့တာပါရခိုင်ဒေသတကြောပြန်တိုက်ခိုက်မှုတွေဖြစ်လာတာဟာဘာသာရေးဖိနှိပ်မှုအမျိုးသားရေးဖိနှိပ်မှုတွေကြောင့်လို့နိုင်ငံတကာကတုံ့တက်နေတာဟာမမှန်ကန်ဘူးလို့လည်းတက်မတော်ဘက်ကပြောဆိုလိုက်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေဟာနိုင်ငံကိုတူးတော်လာမှုသာဖြစ်ပြီးအကြမ်းဖက်သမားတွေရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးစစ်ဆေးပေါ်ပေါက်ချက်ကိုဗိုလ်ချုပ်တန်းထွတ်သိန်းကခုလိုပြောပြပါတယ
်ခုဖြစ်စဉ်များမှာဆိုးရောက်နေကြပြီးအကြမ်းဖက်ဖွဲ့စည်းရာဟာဘာသာရေးကိုကုလုံးလုပ်ပြီးတော့မော်လ်မီများမှာဆင်းနိုင်ငံတကာအကြမ်းဖက်ဖွဲ့စည်းရာနဲ့ချိတ်ဆက်ပြီးတော့ဒုတိယမောင်းတော်နေနေရာမျိုးလုံးစုံနဲ့စီယုံပြီးတော့ခြေကနေပြီးအမားကနေပြီးစသည်အစ်စ်စ်တိုးမြင့်ဆောင်ရည်ရှိပါတယ်နောက်ဆုံးမှာတော့လူမြောက်နေနေရတဲ့အချိန်ဒီမှန်လောက်ဆောင်ကြီးကြောင်းသုံးသပ
်ဒီကနေ့သတင်းစာရှင်းလင်းပွဲကိုနိုင်ငံတကာစစ်တမ်းမှုတွေလည်းတက်ရောက်ခဲ့ကြပါတယ်ဒီလိုတက်ရောက်လာခဲ့တာမှာဘင်္ဂလားဒေ့ရှ်စစ်တမ်းမှုကဘင်္ဂလားဒေ့ရှ်နေဆက်မြမဘတ်ချန်းကအတန်းဖတ်မှုတွေနဲ့ပတ်သက်လို့တရင်အချက်လက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကိုမျှဝေပေးဖို့တောင်းဆိုသွားပါတယ်ဒီပြင်အတန်းဖတ်အဖွဲ့အစည်းတွေကိုနှစ်နိုင်ငံပူးပေါင်းကတိုက်ခိုက်သွားမယ်လို့လည်းကတိပေးပြောဆိုလိုက်ပါတယ်လက်ရှိကြောပြန်မောင်တော်တိုက်ခိုက်မှုတွေကြောင့်ဩဂုတ်လ28ရက်နေ့ထိစည်ရင်အရာထားနေရခိုင်တိုင်းရင်းသားကိုမွဆလင်အယောက်90မိဘကိုအကြမ်းဖက်သမားတွေကတပ်ဖြတ်ခဲ့လို့တပ်မတော်ဘက်ကသတင်းထုတ်ပြန်လိုက်ပါတယ်။ဒီပြင်ရခိုင်3ဦးမွဆလင်12ဦးပျောက်ဆုံးနေတယ်လို့လည်းပြောပါတယ်။အကြမ်းဖက်မှုတွေလှုပ်ဆောင်ခဲ့တယ်လို့တန်တရားရှိထားတဲ့မွဆလင်18ဦးကိုလည်းဖမ်းဆီးထားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်လိုက်ပါတယ်ရှင်။